မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကဒီနေ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံရဲ့ပညာရေးနဲ့ပတ်သက်ပြီးအလေးထားပြောဆိုသွားတာကိုတွေ့ရပါတယ်။မြန်မာနိုင်ငံရဲ့ဉာဏ်ဖြင့်တဲ့ပညာရေးစနစ်ကြောင့်လူငယ်မျိုးဆက်တွေကြားလုံနိုင်ကင်နိုင်တဲ့သူတွေရှာပါသွားခဲ့ရကြောင်းဒါကြောင့်မြန်မာနိုင်ငံရဲ့ပညာရေးကိုအင်မတန်မှပဲပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ်လို့ပြောသွားပါတယ်
။ဖြစ်ပေါင်းများစွာနဲ့အင်မတန်မှဉာဏ်ဖြင့်တဲ့ပညာရေးပြဿနာကြောင့်မျိုးဆက်တွေထဲမှာလုံနိုင်ကြတဲ့အရင်ချင်းပြည့်ဝတဲ့ပြည်ရှားသွားပါကျွားရနိုင်ငံပညာရေးစနစ်ကအင်မတန်မှပြုပြင်ကြောင်းလည်းလို့ဆိုနေတာအင်မတန်မှကိုအဲ့လိုဆိုနေတာကျွားတို့အခြေခံပညာရေးစနစ်ဟာကျွားတို့ကလေးတွေအတွက်တကယ်ပညာပေးတဲ့စနစ်ကိုမဟုတ်ပါဘူးဒါပေမဲ့ကျောင်းမသွားနိုင်တဲ့ကလေးတွေတို့မှလည်းအများမများပါဘူးကျွားတို့ကအခြေခံပညာရေးကိုလည်းလိုပါမယ်အဆင့်မြင့်ပညာရေးလို့ပြောရအောင်အဆင့်မြင့်ပညာရေးနဲ့အခြေခံပညာရေးအဖြစ်မှာကျွားတို့အသက်မိုးမင်းကြောင့်ပညာရေးကျောင်းပြမပညာရေးကိုကျွန်တော်ပြောရအောင်ကျွားတို့ဘူအပ်ပြီးတော့ပြည်ပြောလို့ဖို့ဆီလို့ရှိပါတယ်ကိုညီမဲ့လူတွေပဲရှိပါပညာရေးနဲ့ပတ်သက်လို့ကျွားဆရာဖြတ်တန်ရေးပြီးစားကြည့်တယ်ကျွားညီမတွေကျွားတို့ရန်ကုန်တက်ကူကိုပြန်လည်ပြီးတော့ရှင်းတာဖို့ကျွားလုပ်ဖို့ပါဒီမှာမှအရေးကြီးတယ်လို့ရှိပါ
မြန်မာနိုင်ငံတရားစီရင်ရေးကဏ္ဍရိမ့်ရိုင်နေပြီလို့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီကထုတ်ဖော်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့လည်းသတင်းတော်တူကမေးမြန်းခဲ့တာကိုဒေါအောင်ဆန်းစုကြည်ကအခုလိုပြန်လည်ဖြေကြားသွားပါတယ်
။တရားရုံးတွေကရိမ့်ရိုင်နေတယ်ပြောလဲနေတယ်ဆိုအခုမှသိတာ။အဲ့ဒါကိုပြန်ပြီးတော့သူ့ဘုတ်မောက်ဖို့ဆိုတာကအင်တာမအယူပြောင်းပါ။အဲကျမတို့သုံးပြပေးတာမဟုတ်ဘူးနော်။လွတ်တော်ဥပဆိုင်ကြီးကတကယ်ပဲပြောတာ။အဲ့တော့ဟိုတင်းတင်းတော့ဘယ်တော့မှအားလုံးပြီးမှာမဟုတ်ဘူး။အဓိကကြတာကကျမတို့ကဆိုအမြင့်ပြင်းမှာဘာတွေဟာအဓိကလုံးဝမလို့ဆိုတော့ကျမတို့ကဒီဒီအရောင်သိရှိပြီးတော့အဲ့ဒီဟာကိုစတာတော့လုံးဝမလို့။နောက်တော့ဒီလပိယံလမ်းယူကိစ္စပေါ့နော်။လပိယံလမ်းယူကိစ္စကအစွမ်းအနေနဲ့အများကြီးဆိုင်နေတယ်။ကုလေးနဲ့လည်းဆိုင်နေတယ်။အဲ့တော့ဒါကိုလည်းကျမတို့လည်းတာမြန်တာတုတ်သွားပါမယ်။ကိုကိုလည်းမပြရမလားပေါ့နော်။အဲ့တော့ကျမပြောပြရစီမီဒီယာကိုလည်းကျမတို့ခုတော့ဟိုမြေတရားဖြစ်ကြတယ်ဒီလပ်ရတဲ့ယူနေကိစ္စနဲ့ပတ်သက်လို့ဒီကြားမြသတင်းတွေတော့ပေါ်ပါခေါ်ထုတ်ခေါ်ထုတ်တဲ့အခါကျရင်ပုဂ္ဂိုလ်ရေးမဆန်ပါဘူးနော်ပုဂ္ဂိုလ်ချိကြအောင်မဟုတ်ဘဲနဲ့အီးကြီးကြကြလို့တော့မတိမဲနဲ့မဆွဆွဲပါဘူးမတိမဲနဲ့ဆွဆွဲရတာလူတယောက်ကဒီလမ်းမနာပါဘူးနောက်တော့မှမဟုတ်ဘူးဆိုပေမဲ့ညီတော်ဆိုလူတယောက်ရဲ့တိတ်ခါကိုချိတာဆိုတာဟာသူ့ကိုသူ့ရဲ့ကိုယ်ခန္ဓာကိုခံရရအောင်အများကြီးပဲဆိုတာ
ပြည်သူကထောက်ခံမယ်ဆိုရင်ဒေါက်ဆန်းစုကြည်ဟာသမရလုတ်ခွင့်ရှိတယ်ဆိုတော့နိုင်ငံတော်သမရဦးသိန်းစင်ရဲ့ပြောကြားချက်ပါဝင်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးမေးမြန်းချက်ပေါ်မှာဒေါက်ဆန်းစုကြည်က
ကနိုင်ငံရေးပါတီကိုခေါင်းဆောင်တယ်နိုင်ငံရေးပါတီကိုခေါင်းဆောင်နေမှာတော့သမရလည်းလူရဲတဲ့ကတည်းကအဲ့တော့ဒီသူတို့လူလာရင်တော့မှာအဲ့တော့ဒါနဲ့ဆက်ပြီးတော့ဖွဲ့စည်းပုံခြေခံဥပဒေကိုပြန်လို့ဆိုတာတော့ဒါကတော့အညီပြန်ရမှာပါအဓိကဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုကျမတို့လုပ်သွားမယ်ဆိုတာဟာဟိုကျောင်းရံမြေကောက်ပွဲကိုဝင်ကလေးကကျမတို့ဘူးတစ်ခုအနေနဲ့ခြားထားပြီးတော့အဲ့တော့ဒီကပြင်ဆင်ရေးကိုတော့ဒီဆိုင်မှာပြောတော့တော့မှာဖြစ်ပါတယ်
နိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုမှာတက်မတော်ကအပြည့်အဝပါဝင်လာရင်နောက်ကျောင်းပြန်လဲဖို့အကြောင်းမရှိဘူးလို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တဲ့နဲ့ပတ်သက်ပြီးတော့လည်းသတင်းတော်တူကမေးမြန်းတာကိုအခုလိုပြန်လည်ဖြေကြားခဲ့ပါတယ်
။အခုအချိန်ထဲမှာတော့တက်မတော်ကနေပြီးတော့ပါဝင်လာတယ်လို့တော့ကျွန်တော်ပြောလို့မရသေးပါဘူး။ဘာဖြစ်လဲဆိုတော့ဒါအခုကျမတို့တက်မတော်ကလည်းတက်မတော်အလုပ်လုပ်နေတယ်ပေါ့။တက်မတော်အလုပ်ပဲလုပ်နေနေဆိုရင်ဟိုတောင်းတယ်။ဒါဟာနည်းနည်းတော့ဒီမိုကရေစီဆန်လာပြီလို့ဆိုရမှာ။တက်မတော်ကတက်မတော်နဲ့မဆိုင်တဲ့အလုပ်တွေလုပ်ချင်းဟာတက်မတော်ကိုလည်းသိခါကြစေပါလေ။တိုင်းပြည်နိုင်ငံအတွက်လည်းမကောင်းပါဘူး။တက်မတော်ကိုယ်စီတဲ့ကျမတို့နိုင်ငံသားတွေလည်းတော့ကျမတို့နိုင်ငံသားတွေအနေနဲ့နိုင်ငံကောင်းစားလို့ရှိရင်မိမိတို့ကိုယ်နဲ့လည်းကောင်းစားမယ်ဆိုတာကိုသဘောပေါက်တယ်လို့ကျမချမ်းသာတယ်။
အမေရိကန်နိုင်ငံခီးစင်နဲ့ပတ်သက်ပြီးဒီကနေ့သတင်းစာရှင်းလင်းပွဲကဒေါက်ဆန်းစုကြည်ရဲ့ဖြေကြားချက်တွေကိုကောက်နှုတ်တင်ပြခဲ့တာပါရှင်။